အခုဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်အတော်များများမှာရခိုင်တပ်တော် AA နဲ့တပ်မတော်ကြားတိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ရှိပါပြီ။အဲ့ဒီလိုတိုက်ပွဲတွေကြောင့်ခီးသွွာလာမှုနည်းပါးလာသလိုကုန်စည်စီးဆင်းမှုလည်းနည်းပါးလာတဲ့အတွက်ရန်ကုန်စစ်တွေပြည်ဆွနေတဲ့ရင်လိုင်းတချို့ယာယီရနာလိုက်ပါတယ်။ရန်ကုန်စစ်တွေကိုနေ့စဉ်ပြည်ဆွနေတဲ့မိုးကောင်းကင်ရင်လိုင်းဟာပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကစပြီးယာယီရနာလိုက်တာပါ။ခီးသည်မရှိသလောက်နည်းပါးတဲ့အတွက်ပြည်ဆွရတဲ့ကုန်ကြမ်းစိတ်မကမိဘူးလို့မိုးကောင်းငင်ရင်လိုင်းတာဝန်ရှိသူဦးတန်းနိုင်ဝင်းကပြောပါတယ
်ကျွန်တော်တို့တည့်ရနေကအဓိကတော့ခီးတယ်မရှိတော့တာပေါ့ခီးတယ်ကကျွန်တော်တို့ကဟိုကားတည်းထွက်တယ်ဆိုရင်လမ်းကြီးတရာကြီးအစီကိုဆက်တဲ့ပြင်ပေါ့ဟိုဝင်ရင်ဝန်တန်းနေပြရတဲ့ဝင်းကြီးတွေရှိတာပေါ့ဗျာအဲ့ဟာနဲ့ပြန်တွေ့ကြည့်တဲ့အခါကျတော့ရှုံးတာပေါ့ရှုံးလို့ဆက်ပြီးဆက်နိုင်တာပ
ါရင်လိုင်းပြည့်စွဲတဲ့အခါရင်မောင်းနှစ်ဦးရင်အကူနှစ်ဦးလိုက်ပါရပြီလမ်းကြီးတရာကြီးနဲ့စီဘိုးကိုတွက်မယ်ဆိုရင်ရန်ကုန်စစ်တွေခီးတကြောင်းစာအတွက်ငွေကျပ်9သိန်းကုန်ကြစရိတ်ရှိပြီးအသွားပြန်ဆိုရင်14သိန်းကုန်ကြစရိတ်ရှိတယ်လို့ဆိုပါတယ်။ခီးသည်စီးနင်းလိုက်ပါမှုကတော့ဒီဇင်ဘာလလောက်ကစပြီးတိတိတသာနေပါလာတယ်လို့ရန်ကုန်ကနေစစ်တွေကိုတင်ပို့တဲ့ကုန်ပစ္စည်းလည်းနေပါလာတာကြောင့်ပြေးဆွဲမှုကိုရန်နာလိုက်တာလို့ဦးတန်းနိုင်ဝင်းကဆက်ပြောပါတယ်။ဘယ်အချိန်မှပြန်လဲပြေးဆွဲမလဲဆိုတာကိုတော့မိုးကောင်းငင်ရင်လိုက်အနေနဲ့တိတိကျကျသတ်မှတ်ထားခြင်းမရှိသေးပါဘူး။ခီးသွားလာမှုပြန်များလာပြီးရင်လိုင်းလိုအပ်ချက်တွေရှိလာပြီဆိုရင်တော့ပြန်လည်ပြေးဆွဲဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်။ရန်ကုန်စစ်တွေပြေးဆွဲနေတဲ့ရင်လိုင်းတွေအပြင်စစ်တွေတန်တွဲပြေးဆွဲနေတဲ့ရင်လိုင်းတချို့လည်းခီးသည်နေပါလာတဲ့အတွက်ရန်နာထားရပါတယ်။ရုံးမရသာရင်လိုင်းတွေကစစ်တွေတန်တွဲပြေးဆွဲနေတဲ့ရင်တွေကိုနိုဝင်ဘာလလောက်ကစပြီးရန်နာထားတယ်လို့ရင်လိုင်းတာဝန်ခံကိုမိုးကပြောပါတယ်
။ခီးသည်ပါလို့ရထားတာ၁၇လပိုင်းပြီမဲ့၁၀နှစ်လောက်ကစခီးသည်ပြီးစံဆွဲတာဟုတ်တယ
်။ခီးသည်တွေကိုအဓိကထားပြေးဆွဲတဲ့ရင်လိုင်းတချို့ယာယီရနာထားရတာဖြစ်ပြီးကုန်စီတီးတန့်တင်ပုံနေတဲ့ရင်လိုင်းတွေကတော့ရနာလိုက်ပြန်ဆွဲလိုက်နဲ့ရက်တီနေရတယ်လို့ရင်လိုင်းတာဝန်ရှိသူတွေကပြောပါတယ်။ဟိုနည
်းနည်းတော့ပါတယ်ကုန်ရှိတဲ့တိုက်ပွဲကြီးလို့ရက်တာမို့ကားတွေကရက်မထောင်တင်နေသွားတယ်တင်နေသွားတယ်လမ်းမှာဖြစ်တဲ့နေရာကိုရက်တယ်ပြီးရင်ဆက်သွားတယ်ဒါမျိုးကိုကိန်းနဲ့ကိုကားနဲ့ဆိုတော့ပြီးဆွဲတယ်ပေါ့တချို့ကြတော့ဒီလိုလမ်းတက်တဲ့ကားကြတော့တိတ်မသွားတော့တာပေါ့နော်အာကားလိုက်တော့မဟုတ်ပါဘူးတချို့လည်းကြောက်လို့ပေါ့လေ
သွေးမအောင်ရင်လိုင်းတာဝန်ရှိသူဒေါ်ညွန့်ပြောသွားတာပါအခုလိုရင်လိုင်းတွေရနာလိုက်ရတာဟာအစိုးရကရခိုင်ပြည်သူတွေကိုလုံခြုံမှုမပေးနိုင်လို့ဖြစ်ကြောင်းမှတ်ချက်ပေးလာသူကတော့ရခိုင်တပ်တော် AA ပြောရေးဆိုခွင့်ရှိသူခိုင်ဒုခပါ
အခုလက်ရှိရှိနေတဲ့အစိုးရဟာနော်ဒီကျွန်တော်တို့ရခိုင်ပြည်သူလူထုရဲ့လုံခြုံရေးကိုဟိုတာဝန်မယူနိုင်တော့ဘူးဆိုတဲ့ဥစ္စာကိုဖော်ပြနေတာဖြစ်တယ်ဟိုသူတို့ဘက်ကတာဝန်မယူနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်ကတော့တာဝန်ယူဖို့တော့အဆင်သင့်ရှိတယ်ဗျ
ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သားရဲဝန်ကြီးဦးဝင်းမြင့်ကတော့
အဲ့တိုက်ခိုက်မှုတွေမရှိတော့ဘူးဆိုရင်လည်းနေရေးဆမ်းမှုကတိုက်မှုတွေရှိနေသေးသေးတယ်နေရေးဆမ်းဆိုအမှန်လေလေဒီလူရဲ့တွေ့လာရေးကိုထိခိုက်လာလို့ရှိရင်တွေ့လာအခက်အခဲဖြစ်တဲ့ကြောင့်စံကြောတက်တော့မှုတွေဖြစ်လို့ရှိရင်ပြည်သူတွေပဲကြံပြီးတော့ခံစားရမှာ
ရခိုင်ပြည်နယ်စစ်တွေမြို့အဝေးပြေးကားကိတ်အတွင်းစစ်တွေရန်ကုန်စစ်တွေမန္တလေးစစ်တွေနေပြီးတော့ရင်လိုင်းတွေနဲ့စစ်တွေတန်တွဲပြေးဆွဲနေတဲ့ရင်လိုင်းလေးလိုင်းပါဝင်စုစုပေါင်းရင်လိုင်း22ခုရှိတယ်လို့သိရပါတယ်အဲ့ဒီရင်လိုင်းတွေထဲမှာခီးသည်ကိုအဓိကထားတင်ပို့တဲ့ရင်လိုင်းတွေပါဝင်တယ်လို့ကုန်စီကိုသာပို့ဆောင်ပေးတဲ့ရင်လိုင်းတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ဟာရန်ကုန်ကနေတင်ပို့တဲ့အခြေခံစားသောက်ကုန်တွေတော်တော်များများကိုမိခိုနေရတာပါ။လက်ရှိမှာတော့နည်းမြေမတိကျမှုတွေစစ်ဆင်းမှုများတာတွေကြောင့်လမ်းခီးမှာကြံ့ကြာတာတွေရှိတဲ့အတွက်ကုန်စီစစ်ဆင်းမှုလည်းနည်းပါးလာတယ်လို့ဆိုကြပါတယ်။အလားတူခီးသည်တွေဟာလည်းနည်းမြေမတိကျမှုတွေကြောင့်ကုန်လမ်းကနေအသက်ဆုံးသွားလာဖို့ထက်ကုန်ကြစိတ်ပုံများတဲ့လေကြောင်းလိုင်းကနေအသွားအလာပုံများလာတယ်လို့ပြောကြပါတယ်။ပုံမှန်အားဖြင့်ဆိုရင်စစ်တွေကနေရန်ကုန်ကိုကုန်းလန်းကနေငွေကျပ်2000ကျော်သုံးပြီးရောက်ရှိနိုင်ပေမဲ့လေရင်နဲ့ဆိုရင်တော့တသိန်းဝန်းကျင်အထိသုံးရတာဖြစ်တဲ့အတွက်လေရင်နဲ့သွားလာတာနေပါခဲ့တာပါ။အခုဆိုရင်တော့ AA နဲ့တက်မတော်ရဲ့တိုက်ပွဲတွေကြောင့်2019ခုနှစ်နှစ်လယ်လောက်ကစပြီးလေကြောင်းလိုင်းတွေကိုပုံမှန်ရွေးချယ်အသုံးပြုလာကြတယ်လို့ဆိုပေမဲ့အခြေခံလူတန်းစားတွေအတွက်ကတော့လေရင်နဲ့သွားလာနိုင်မှုအခက်ခဲတွေရှိတာကြောင့်အခုလိုရင်လိုင်းတွေယာယီရနာလိုက်တာဟာအခက်ခဲတွေနဲ့ကြုံတွေ့ရနိုင်တယ်လို့ပြောဆိုမှုတွေရှိပါတယ်။တစ်ချိန်တည်းမှာလည်းပြည်နယ်အတွင်းပြေးဆွဲနေတဲ့ဂျာကာလို့ခေါ်တဲ့စစ်တွေပုံနှကျွန်းကြောက်တော်များဦးမင်းများကားလေးတွေကလည်းပြေးဆွဲမှုရနာထားတဲ့အတွက်ရှက်ပြေးတွေနဲ့ပဲသွားလာကြတော့တယ်လို့ဆိုကြပါတယ်ခင်ဗျာ။